ရန်ကုန်စီပင်သားရွေးကောက်ပွဲမှာရွေးခင်ရတဲ့ကိုယ်စားလှယ်တွေနိုင်ငံဝန်ထမ်းအဖြစ်ကျန်းသစ်စာကျင်ဆိုရမယ့်ရန်ကုန်တိုင်းအစိုးရအဖွဲ့ကအတည်ပြုလာတဲ့အပေါ်လက်မခံနိုင်ကြောင်းနောက်ပိုင်းခရင်ကုစားပြုရွေးခင်ကိုယ်စားလှယ်ကပြောပါတယ်ဒီအကြောင်းကိုအောင်ရင်မမောင်ကပြောပြပြီးမှာပါ
ဇန်နဝါရီလ6ရက်ဒီနေ့မနက်9နာရီမှာစီပင်သားရေးကော်မတီဝင်ဖြစ်ရွေးချယ်ခံထားရတဲ့ကိုယ်စားလှယ်တွေကိုကျန်းသစ်စာကျင်းဆိုဖို့ရန်ကုန်တိုင်းဒေသကြီးဆွေးနွေးပွဲအဖွဲ့ကအတည်ပြုလာတာပါဒီလိုကျန်းချိန်မှုပေးလာတဲ့ပုံစံတည်းမှာပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေကိုနိုင်ငံဝန်ထမ်းဥပဒေနည်းဥပဒေအတိုင်းလိုက်နာရမယ်လို့ပါရှိနေတဲ့အကြောင်းနောက်ပိုင်းခရင်ကိုစားပြုရွေးချယ်ခံထားရတဲ့ဥခင်လိုင်ကပြောပါတယ်ကျန်းချိန်မှုထဲမှာပါရှိတဲ့ဒီအချက်ကိုဘာကြောင့်လက်မခံနိုင်လဲဆိုတာနဲ့ပတ်သက်ပြီးတော့သူကအခုလိုဆက်ပြောပါတယ
်နောက်တစ်ခုကျွန်တော်တို့ဘာကြောင့်အချက်တွေ့စေလဲဆိုတော့နိုင်ငံဝန်ထမ်းဥပဒေနည်းဥပဒေကျွန်တော်လေးစားပါတယ်ကျွန်တော်တို့ကလိုက်နာဖို့ကြောင့်တာဝန်မရှိဘူးညဘာကြောင့်လဲဘာကြောင့်လဲဆိုတော့ကျွန်တော်တို့အယူအဆလုံးပြောရမယ်ဆိုရင်နိုင်ငံတော်အတွင်းမှာရှိတဲ့ဒီဝန်ထမ်းတွေအတွက်လောက်ကန်ရနေတဲ့လုပ်ငန်းခွင်တွေကိစ္စရက်တွေနဲ့ပတ်သက်လို့ရှိရင်လှုပ်ရပေါက်ချမှုဆိုတာရှိပါတယ်အပြင်ကိုမပြောရဘူးဆိုတာရှိပါတယ်။ဘာကြီးလှုပ်ရမယ်ပဲလို့မပြောရဘူးဆိုတာပါပါတယ်။အဲ့ဒါကိုကျွန်တော်တို့နှုတ်ပိတ်လင်လို့မရပါဘူး။ပြည်သူကရွေးထည့်လိုက်ပြီးတော့ကျွန်တော်ရွေးချယ်လိုက်ပြီးတော့မှကျွန်တော်တို့ကဒီထဲမှာနှုတ်ပိတ်ပြီးနေရမယ်ဆိုရင်ကျွန်တော်တို့မလုပ်တော့ဘူးဒီစားကို။ပြည်သူလည်းကျွန်တော်တို့အသိပေးရမှာဖြစ်ပါတယ်။ပြည်သူကယူလိုက်တာဖြစ်တယ်ကျွန်တော်ပြောရမှတောင်းရရှိပါတယ်။အဲ့တော့နိုင်ငံဝန်ထမ်းဥပဒေရနီးဝေးရကျွန်တော်တို့ထုတ်ကန်လိုက်မယ်ဆိုရင်ပြည်သူကိုကျွန်တော်တို့ဘာမှသတင်းပေးရပေးလို့မရဘူးဖြစ်နေပါတယ်။ကျွန်တော်တို့ကတရင်ပြေးလိုက်မယ်ဆိုလဲရှိုးရဲ့ဟိုပေါက်ကြားစီမှုနဲ့ပြဿနာတက်နိုင်ပါတယ်ဒါတော့ဒီကောင်ကိုကျွန်တော်တို့မစိုးနိုင်ပါဘူးကျွန်တော်မလုပ်ပေးနိုင်ပါဘူ
းဒီချက်နဲ့ပတ်သက်ပြီးတော့စီမင်သာရွက်ောက်ပွဲတွေမကျင်းပခင်ကတည်းကသူ့အနေနဲ့ကန့်ကွက်ခဲ့ပြီးတော့ကော်မရှင်ကရေးဆွဲတဲ့နည်းဥပဒေထဲမှာအကြမ်းမှာဒီအချက်ပါဝင်လာတာလို့လည်းဥက္ကဋ္ဌကပြောပါတယ
်ကျွန်တော်ပြောတော့ကျွန်တော်စန့်ကျင်တာကရန်ကုန်မြို့တော်ရွက်ောက်ပွဲကော်မရှင်မှာနည်းဥပဒေမှာပါတဲ့ဟာကိုစန့်ကျင်တာဖြစ်ပါတယ်ပြန်မဥပဒေကိုကျွန်တော်ထောက်ခံပါတယ်ထောက်ခံလို့ဒီစကားပြောတာပါဒီမှာဥရိမတော်ပယ်ဆက်ပြီးသားဖြစ်ပါတယ်ဒါအရင်ပြန်ပြလာပါဘာဖြစ်လဲဆိုတော့ဝင်ကြီးချုပ်အနေနဲ့လည်းတိတ်ခါကြပါတယ်ဒီကိစ္စကိုတကယ်လို့ကျွန်တော်အဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်ကျွန်တော်ဘာပြောလိမ့်လဲဆိုတော့ဒေါ်ညိုသိန်းတို့တော့ကျွန်တော်တို့ပြည်တော်စုအဲပြောတော့မယ်ရန်ကုန်တိုင်းဒေသကြီးလွတ်တော်အတွင်းမှာလည်းကျွန်တော်ဒီကိစ္စကိုပြောပြပြီးသားဖြစ်တဲ့ကသူကပါဆိုတော့အဲ့ဒီမှာပါတဲ့ဥစ္စာတွေကကျွန်တော်တို့မဆွဲလိုက်ရအောင်ကျွန်တော်တို့မသိလိုက်ရအောင်လို့လွတ်တော်ကိုယ်စားလှယ်ကြီးကပြောပါတယ်အဲ့တော့လွတ်တော်ကိုယ်စားလှယ်ကြီးအဲ့ကြရင်အခုလာမယ်သူတို့ရဲ့ရန်ကုန်တိုင်းဒေသကြီးကအဲ့တော့ပြင်ပြမှာဖြစ်ပါတယ်
နိုင်ငံဝန်ထမ်းအဖြစ်ကြံ့ကြင်ဖို့တက်ဆိုင်ရာကတွန်းအားပေးလာတာဟာအစိုးရဝန်ထမ်းနဲ့ပြည်သူ့ကိုယ်စားလှယ်ကိုကိုယ်ကျေးဇူးနားမလည်နိုင်တဲ့သဘောရှိနေတဲ့အတွက်အခုလိုတွန်းအားပေးတဲ့ပုံစံဖြစ်နေတာလို့ရှုမြင်နေတဲ့အကြောင်းတရားလွတ်တော်ရှင်းနေဦးကိုနီကပြောပါတယ်
။နိုင်ငံဝန်ထမ်းဆိုတာကနိုင်ငံတော်ရဲ့လက်စားကိုစပြီးတော့ပြည်သူ့ဝင်ကိုထမ်းဖို့အရေးကောက်ခံရတဲ့ပုံကိုယ်ရဲ့အဓိပ္ပာယ်ကျတော့ပြည်သူ့ကိုယ်စားလှယ်ဖြစ်နေတယ်။သူပြည်သူ့ဝန်ထမ်းမဟုတ်ဘူး။သူပြည်သူ့ရဲ့ကိုယ်စားလှယ်။ပြည်သူ့ရဲ့ကိုယ်စားဒီလောကတာဝန်တွေကိုဆောင်ရမှာဒါကြောင့်သူတို့ကိုပြည်သူဝန်ထမ်းစီမင်းကိုလိုက်နာမယ်ဆိုတော့ကြံ့ကြင်ခိုင်းလို့မရဘူးအဲ့ဒါဆိုရင်တော့အတော့ကိုမစီလျော်သောကိစ္စဖြစ်သွားပြီ
စီမင်းသားရေးကော်မတီဝင်တွေကိုအခုလိုနိုင်ငံဝန်ထမ်းအဖြစ်လှုပ်လှုပ်ခိုင်းမှုရည်ရွယ်တဲ့ဆိုရင်အစောပိုင်းတည်းကရွေးကောက်ပွဲဝင်ခိုင်းစရာတော့မလိုပါဘူးလို့78မျိုးဆက်ညီညာရေးနဲ့ပွဲနဲ့လူမှုအဖွဲ့စည်းရဲ့ခေါင်းဆောင်တူဖြစ်တဲ့ကိုချင်မီကပြောပါတယ်
ဒီစီမင်းသားရေးကောက်ပွဲတက်လာတဲ့ကိုယ်စားလှယ်တွေပေါ့ဒါပြည်သူရဲ့ကိုယ်စားလှယ်တွေပဲအဲ့ကိုယ်စားလှယ်တွေကလူလူကိုယ်စားဆောင်ရနိုင်ဝင်ရှိမယ်လို့မျှော်လင့်ထားတယ်ဒီအခုကအဲ့ဒါကိုသူကဝန်ထမ်းဥရေတွေကိုသူသွင်းနေဆိုတဲ့ခါကျတော့မေးစရာတစ်ခုရှိလာတာပါလေဆိုတော့ဒါအစိုးရဝန်ထမ်းကအဲ့ဒါပြည်သူ့ကိုယ်စားလှယ်ဆိုတဲ့မေးခွန်းတစ်ခုတော့ကျွန်တော်မေးကြရလိမ့်မယ်အစိုးရဝန်ထမ်းစီမင်းစည်းကမ်းနဲ့အောက်မှာလုပ်မယ်ဆိုရင်လူတို့ကရွေးချယ်ကြအကြောင်းကိုမရှိဘူ
းနှစ်ပေါင်း65နှစ်ကြာပြီးမှတကြောပြန်ပြန်လည်ကျင်းပတဲ့ရန်ကုန်မြို့တော်စီမင်းသားရေးကော်မတီဝင်အစစ်စစ်ရွေးကောက်ပွဲတွေကိုဒီဇင်ဘာလ28ရက်ကကျင်းပခဲ့တာပါရန်ကုန်စီမင်းသားရေးကော်မတီကိုအသစ်ပြန်လည်ဖွဲ့စည်းမှဖြစ်တဲ့အတွက်အဲ့ဒီကော်မတီမှာပါဝင်မဲ့ကိုယ်စားလှယ်တွေကိုရွေးချယ်တာလည်းဖြစ်ပါတယ်မြို့တော်ဝင်ကတော့နိုင်ငံတော်သမ္မတကဒိုင်းအခမ်းအမှာဖြစ်ပြီးတော့ပြည်သူကမဲပေးရွေးချယ်တဲ့ရန်ကုန်မြို့တော်စီမင်းသားရေးကော်မတီဝင်၄ဦးတိုင်းဒေသကြီးဆိုရကဒိုင်းအခမ်းအမှာသူ၄ဦးနဲ့ပြန်လည်ဖွဲ့စည်းမှလည်းဖြစ်ပါတယ်ခင်ဗျ